ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာကူးစက်ယောဂတစ်ခုဖြစ်ပွားလို့ပေါ့နော်တည်ဆုံးတာတွေလည်းရှိတယ်ခလင်းငယ်တွေတည်ဆုံးတာများတယ်လို့သိရတယ်ဆရာအဲ့ဒါကဘယ်လိုအခြေအနေဖြစ်နေတာလဲရှင
်အခုဖြစ်နေတော့မှာပဲလေဟဲမျိုးနဲ့နည်းနည်းလမ်းဝေးတာပေါ့23ရက်24ရက်မှာပဲမျိုးပေါ်ကနေဆရာဝန်ပါဦးစီးဖွဲ့ထည့်ရတယောက်ဦးဆောင်ပြီးတော့တွားကြတယ်ဒါပေမဲ့လမ်းကမကောင်းတော့လမ်းမကောင်းတော့ဆိုင်ကယ်နဲ့တည့်ရတော့ဆိုင်ကယ်ဆက်သွားလို့မရဆိုင်ကယ်လမ်းမှာထားခဲ့ပြီးတော့ချင်းချင်းတွားပြီးတော့မှလမ်းမှာလည်း3ရက်လောက်ချင်းကုန်သွားတာပေါ့တဲလမ်းမီတလောက်တော့သူတို့ကူးတယ်ဒါပေမဲ့တက်တန်သွားတာတော့မရှိသေးဘူးခုဒီနေ့ရတဲ့တရင်ရနိုင်ရနဲ့လေကြားထဲကကြွာ3ရွာမှာထပ်ပြီးတော့ကူးနေပြောတယ်အဲ့ဒီမှာ3ရွာပေါင်းပြီးတော့လူ10ယောက်သေးတယ်ပြောတယ်အရင်ဖြစ်တာကထန်ခေါ်လာမရဲ့ထန်ခေါ်နောက်ကုန်းရဲ့ခမ်းလာရဲ့ရှစ်ပါရဲ့လမ်းတိုင်းမှာတော့အနေချင်းဖြစ်တာပေါ့နိုင်ရနဲ့မှာဖြစ်တာခုနောက်ထပ်3ရွာကကဲဆန်ကားလန်ရဲ့ကဲဆန်ဆန်လင်းရဲ့ကဲဆန်ပုတ်လူမြဲအဲ့ဒီ3ရွာမှာဖြစ်တာ
ဒါဆိုရင်လေလေမြို့နယ်ကကျေးရွာ5ရွာမှာဖြစ်ပွားနေတာဆိုလို့ရှိရင်တိတ်ဆုံးသူကဘယ်လောက်ရှိသွားပြီလဲဆရာ
မနေ့ကတရင်ရဆိုရင်20ယောက်ရှိပြီအသက်ပိုင်းချက15နှစ်အောက်တည်းများတယ်နောက်ပြီးတော့တက်ကြီးရွယ်ဦးက4ယောက်တောင်းတော့ပါမစင်းနဲ
့ဆရာဒီယောဂါကဘယ်အချိန်လောက်ကစပြီးတော့ဒီလဟဲမျိုးနယ်ထဲမှာစဖြစ်တယ်လို့သိထားလဲရှင
်ကျွန်တော်တို့တည်ထားတဲ့လောက်ကထန်ခေါ်လာမရွာနေပြီးတော့ကျမ်းမိုင်ဌာနကို9လပိုင်း9ရက်နေ့မှာစတင်ထားတယ်ဒါပေမဲ့သူအဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်မသိရဘူးပေါ့ကျမ်းမိုင်ဌာနလည်းဒီအပေါ်မှာသူတို့အရေးယူဆောင်ရွက်မှုတစုံတရာမရှိဘူးဒါဒီတိုင်းထားလိုက်နေတယ်ခုနောက်ပိုင်းတဲ့အချိန်တွေတော်တော်ဆိုးလာတဲ့အခါကျမှကျွန်တော်မေးလို့ဘာလို့မတင်တယ်လဲဆိုတော့ကျမ်းမိုင်ဌာနကိုကျွန်တော်တင်ထားတာကြာပါပြီတဲ့ကျမ်းမိုင်ဌာနမှာသွားလိုက်တဲ့အခါကျမှကြေးရွာကနေလက်ရည်နဲ့တင်ထားတဲ့စာကိုကျွန်တော်တို့တွေ့တာ
ဆိုတော့ခုလက်ရှိမှာရောသူတို့ကိုစေကုသပေးနေတဲ့အခါမှာဒီကျမ်းမိုင်ဝန်ထမ်းတွေကလုံလောက်မှုရှိရလားဆရာ
မရှိပါဘူးလုံလောက်မှုမရှိပါဘူးဆရာဝန်ကတမျိုးနယ်လုံးမှာဆရာဝန်တယောက်တည်းရှိတယ်နိုင်ယုံကလည်းတော်တော်ဝေးတာကိုနိုင်ယုံမျိုးနယ်နောက်ချမ်းဆိုမယ်နိုင်ယုံမျိုးနယ်ကဒီနေ့နိုင်ယုံမျိုးပေါ်ထွက်သွားပြီဆိုတော့ဒီညဒုံဟီးမှာညအိမ်နဲ့တူတယ်ဒုံဟီးကလည်းခြေချင်းသွားရင်နရက်လောက်တော့သွားအောင်မယ
်ဒီယောဂါဖြစ်တာကဘာယောဂါလို့ဆရာတို့သိထားလဲပြီးတော့ယောဂါရဲ့လက္ခဏာအခြေအနေဆိုရင်ရောဘာတွေဖြစ်မလဲဆရာ
ကျွန်တော်တို့အနေနဲ့တော့ဘလို့မမချက်မပေးတာဘူးဘာယောဂါလည်းမသိဘူးဆရာဝန်ပြောတာတော့ဒီအသက်ရှူလမ်းကြောင်းမှာပိုးဝင်တယ်အဲ့လိုတော့ပြောတာပဲဒါပေမဲ့ခုယောဂါရဲ့အခြေအနေကိုကျွန်မပြောပြမယ်ဆိုရင်ခန္ဓာကိုယ်မှာဖူးပိတ်နေထွက်တယ်နောက်မျက်ရည်ယူတယ်လည်းမျက်စိမျက်လုံးတွေညီလာပြီးတော့မှတွေးတယ်အာပြီးတော့ဒီလိုသိတာ
ဒါဆို9လပိုင်း9ရက်နေ့မတိုင်ခင်ကတည်းကဖြစ်နေတယ်လို့ဒါသုံးသပ်လို့ရတာပေါ့နော
်ဟုတ်ပါတယ်နေချင်းဖြစ်တာအဲ့ချိန်ကတိုင်ခင်ကတည်းကနေချင်းတော့စဖြစ်နေပြီဆက်သွေးလမ်းကြောင်းဘာမှမရှိဘူးဆိုတဲ့ခါကျတော့ကျွန်တော်တို့မသိခဲ့ဘူးဘယ်ချိန်မှတိရတယ်လဲဆိုရင်အစကားဒီနေ့ညမှာမြို့ပေါ်မှာနေတဲ့လူကတဆင့်တိရလို့ကျွန်တော်ကဒီမြို့နယ်အုပ်ချုပ်ရေးဖွဲ့စည်းတွေကိုပြောတယ်သူတို့ကနောက်ရက်သတင်းပြန်လိုက်တဲ့ခါကျတော့သတင်းမားနေတယ်ထင်တယ်ဘာညာနဲ့ပြန်ပြောတာတရက်လောက်ပြန်နောက်ကြတော့နောက်တေချာပြန်သွားလိုက်တဲ့ခါကျမှချီနေမှကိုတိရတော့အဲ့မှာညစီစီပြီးတော့မှဆရာဝန်နဲ့ဒီအုပ်ချုပ်ရေးဖွဲ့စည်းတွေသွားပြီးတော့ဆီတော့ကူပြရတယ
်ဆရာဒါဆရာဝန်တွေပြောပြချက်အရဆိုရင်ဒါကူးဆက်ယောဂါလို့ပြောလို့ရမှာလားဆရာ
ကူးဆက်ယောဂါအမှန်ကန်ပါပဲပထမဖြစ်တာတရွာထဲကစတာလေအခုနိုင်ယူးမျိုးနဲ့တော့ကူးနေကြတော့ကူးဆက်ယောဂါပါပဲ
ဆရာဝန်တွေဒီကျမရဲ့ဝန်ထမ်းတွေသွားကူးတဲ့အခါမှာရောဆေးဝါးတွေအနေနဲ့ဘယ်လိုတွေပါသွားလဲဆေးဝါးလုံလောက်မှုကြတော့ဘယ်လိုအတိုင်းတာရှိလဲဆရာ
ဆေးဝါးလုံလောက်မှုတော့မရှိပါဘူးကျွန်တော်တို့ကလူနဲ့တည်ရတဲ့ခြားခက်ခဲရှိတာပေါ့ဆေးဟုတ်မှရှိတဲ့လောက်ကတော့ယူသွားတာပါပဲဟိုဆိုးတာကဒီအဲ့ဒီဒေတာတွေကစံစပါးလဲငတ်နေတဲ့ချိန်ဆိုတော့ခေါင်းဆွဲ6လေးပါလေးရှိတဲ့စားလို့ရတာဒီတပိုင်တနိုင်အဲ့လိုတည်သွားတဲ့ခါမှာတော်တော်ခက်ခဲရှိပါတယ်နိုင်ယူးမျိုးနယ်ဒီအနောက်ခြမ်းကတော့ကျွတ်ဖြတ်တဲ့သဘာဝဘေးပေါ့လေမျိုးနယ်မှာလည်းခြေရွာတချို့တွေကျွတ်ဖြတ်လို့စံစပါးငတ်တဲ့ရွာတွေရှိတယ်လေးရွာလောက်ပဲရှိတယ်နိုင်ယူးမျိုးနယ်ကတော့တော်တော်များများစံစပါးငတ်လို့အတိုင်းဆွဲအကူညီထားတဲ့စံတော်မှာအခုမှခံကျင်းနေစတဲ့နေတယ
်ဒါဆိုအခုအချိန်တွေကဒီယောဂဖြစ်ပွားတဲ့သူတွေဆိုလို့ရှိရင်ဘယ်နှယောက်လောက်ဒီကူးဆက်ယောဂါတွေကိုခံစားနေရတယ်လို့ဆရာတို့သိထားလဲရှင
်။တရင်းရဆွေလဟဲမျိုးနဲ့ငါးရွာထဲမှာအကုန်လုံးကူးဆက်ယောဂါတွေဖျားနေတဲ့လူတွေလူကြီးနှယောက်ဝန်းကျင်တော့ရှိမှာပါ။နိုင်ယုံမျိုးနဲ့အတူဖြစ်ပြောလို့မရသေးဘူ
း။ဒါဆိုရင်လေဆရာတို့အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတိုင်းဒေသကြီးအစိုးရအဖွဲ့ဘယ်လိုတွေတင်ပြသွားဖို့ရှိအောင်မလဲရှင
်။ကျွန်တော်နေ့တိုင်းဖြစ်စီနေရတော့ကျင်းတန်းတောက်လျှောက်တင်နေပါတယ်တိုင်းအစိုးရကိုဆိုမနေ့ပြန်မဲ့လေနဲ့ဒီတိုင်းကနေပြီးတော့ဒီလူတဲ့ဆရာဝန်တွေနောက်ထပ်ရောက်လာဖို့ရှိတယ်ခန်းတီကိုရောက်လာမယ်ဆိုတော့ကျွန်တော်ဒီကနေ့ဆိုင်ကယ်နဲ့လဟဲကိုပြန်ပို့အောင်ပါပေါ့။လဟဲနဲ့ဆက်သွားအောင်ပါပေါ့။
ကျေးဇူးပါနော်ဆရာ
။ဟုတ်ကဲ့ပါ